မွန်ပြည်နယ်မော်လမြိုင်မြို့အဝင်ထွက်မြို့ပြင်နေရာတိုင်းမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကစစ်ဆေးရေးတွေကိုတင်းကျပ်နေတယ်လို့ဒေသခံတွေကပြောပါတယ်။မြို့ရင်းအသွားအလာကတော့ပုံမှန်အတိုင်းပဲဆက်ပြီးရှိနေပါတယ်လို့ဒေသခံတဦးကပြောပြပါတယ
်။ကျွန်တော်တို့မြို့ဝင်တွေဆိုတော့ဝင်ကပေါ့ချီရန်ကုန်ဝင်တော့ရန်ကုန်နဲ့တနင်္လာကျန်တဲ့အေးပေါ့ချီနောက်တစ်ပေါက်ကစက်မြို့စက်မြို့ကလာတယ်ပြင်းပေါ့။နောက်တော့ကျွန်တော်တို့ဦးတက်တော့ရှိတဲ့နေရာအဲတရနာဟိုကောက်ပုံတန်းနာဥပဒေဝင်စောင်းနေအဖွင့်ကားကိုဖြတ်ပြီးတော့ဝင်လာတော့ဆက်နေတယ်ပေးတယ်အင်းကြီးကနေအတော့မော်နယ်မျိုးပြည်ကျိုးဒီဘက်ကျွန်တော်မူးတုံတန်းကြီးကခြေဘက်ထွက်တဲ့မျိုးပြည်ကကျတော့ချောင်းစုပ်ဒီအိမ်မှာပဲကျတော့မြို့ရမှာမကြဘူ
းမွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ကရိတ်မြို့နယ်ကော့ဘိန်းကျေးရွာကရဲစခန်းကိုတော်လန်ရေးပူပေါင်းတပ်ဖွဲ့တွေကမတ်လ25ရက်နေ့မနေ့တုန်းကတင်ပိုက်ခဲ့ပြီးတဲ့နောက်မှာတော့အခုလိုမျိုးမြို့အဝင်ထွက်တင်းကျပ်လာတာဖြစ်ပါတယ်ဒီလိုမျိုးစစ်ကောင်စီတပ်တွေဘက်ကစစ်ဆေးရေးတွေတင်းကျပ်နေတဲ့အတွက်လမ်းအသွားအလာကျနိုင်တဲ့နေရာတွေကိုလည်းဒေသခံက VOA ကိုအခုလိုပြောပြပါတယ်
။ဒီဘက်နေရာအသွားအလာကပမာစစ်ဟိုဒီမှာစစ်ကျပ်နေတယ်ပေါ့ပမာစစ်ကျပ်တယ်။တဲ့မျိုးဒီအဆောင်ကတော့မပြတ်လို့တတိယလိုစစ်ပြီးရှောင်းနေတဲ့မြို့ပေါ်ပြီးတော့ဒီကရန်ကုန်ပေါ်တူဝင်ပေါ့နောက်တော့ကြီးတန်းကြောက်တော့တော်တော်ကြတယ်။ဒီဘက်လည်းကျပ်နေမှာဘုံရက်ပေါ်ကြီးဖြစ်တာလေ။ကျွန်တော်ဤပေါ့ပြီးတော့အရန်ကျပ်
မွန်ပြည်နယ်နဲ့ကရင်ပြည်နယ်နယ်စပ်ကော့ကရိတ်မြို့နယ်ကော့ဘိန်းရွာရဲစခန်းကိုတော်လှန်ရေးပူးပေါင်းတပ်တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမတ်လ25ရက်နေ့ညနေပိုင်းလောက်ခဲကတပ်ရနာကျေးရွာကိုစစ်ကောင်စီတပ်တွေကအင်အားအလုံးရင်းနဲ့စစ်ကြောင်းထိုးလာတဲ့အတွက်စီရဲချင်းတွေကအတော်လေးတင်းမာနေပါတယ်လို့တပ်ရနာရွာခံကပြောပြပါတယ်ရွာတွေကိုစစ်ကြောင်းတွေထိုးလာတဲ့အတွက်ဒေသခံပြည်သူတွေဟာကြောက်လန့်ပြီးတော့ဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရတယ်လို့လည်းပြောပြပါတယ်
စစ်တမ်းကလည်းဒီကရဏာမှာရှိတယ်လို့ပြည်ချင်းမာတဲ့သဘောမျိုးကနော်ကျွန်တော်တို့လည်းကိုယ်နဲ့မရှိနိုင်လည်းကိုယ်မပေါ့ထွက်ပြေးလို့ဆိုင်တယ်လေချူရတဲ့ခုံကြီးကြောင်မှာတည်းရယ်ချူရတော့အဲ့မှာရှိတယ်အဲ့မှာရှိတယ်နည်းကျွန်တော်တင်နေတယ်တရားမရမှာရှိမှာပေါ့ဘုရားနည်းနည်းဖြစ်မှာဖြစ်နေပေါ့လား
ကော်ဘိန်းရဲစခန်းတိမ်တိုက်ပွဲအတွင်းမှာတော့စစ်ကောင်စီဘက်ကဂျိုင်းမြစ်မှာစိုက်ကပ်ထားတဲ့စစ်သင်္ဘောကနေလက်နက်ကြီးတွေနဲ့ပစ်ခတ်တဲ့အပြင်လေကြောင်းကိုအသုံးပြုပြီးဘုံကျဲတိုက်ခိုက်တာကြောင့်အရက်သား၅ဦးထက်မနည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ဒေသခံပြည်သူတွေရဲ့နေအိမ်တွေ၊ဖုန်ကြီးကြောင်နဲ့သီလရှင်ကြောင်တွေလည်းပျက်စီးခဲ့ပါတယ်။ဒါကြောင့်စစ်ကောင်စီဘက်ကအလားတူတိုက်ခိုက်လာမှကိုလည်းတရနာရွာခံတွေကစိုးရင်ကြောက်ရွံ့နေကြတာဖြစ်ပါတယ်။ကော်ဘိန်းနဲ့မော်လမြိုင်ကြားမှာရှိတဲ့တရနာကျေးရွာရဲ့ရဲစခန်းမှာလည်းတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေကြရပါတယ်။စစ်ကောင်စီဘက်ကတော့စီရင်တင်းမာနေတဲ့အခြေအနေမှာမော်လမြိုင်မြို့ရဲ့အဝင်ထွက်ကိုခရိုင်းထက်ပို့ပြီးတော့တင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။